အမေရိကန်ပြည်ထောင်စုရဲ့42ယောက်မြောက်သမ္မတ George H.W. Bush ဟာမနေ့ညနေပိုင်းတုန်းကတက္ကသပြည်နယ် Houston မြို့နေအိမ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။ကွယ်လွန်ချိန်မှာတော့အသက်64နှစ်အရွယ်ရှိပြီဖြစ်တဲ့သမ္မတဟောင်း Bush ဟာနှစ်ပေါင်း60ကျော်ကြာတိုင်းပြည်အတွက်အမှုထမ်းခဲ့သူတဦးအဖြစ်နဲ့လည်းအများကလေးစားခံရသူတဦးလည်းဖြစ်ပါတယ်။ကွယ်လွန်သူသမ္မတဟောင်း Bush ရဲ့ဘဝအကြောင်းတစ်စီတစ်ဆောင်းကိုတော့ကိုအောင်လွင်ဦးကပြောပြပေးပါဦးရှင်။
I, George Herbert Walker Bush, do solemnly swear.
I, George Herbert Walker Bush, do solemnly swear.
American people who are listening to me, I'm going to say, George H.W. Bush, Gentisar Chinsu, Tawin Yugeraba, Lulamuri Kobajima, the Jovian Mupavu, Gentisar Chinsu, where Mengoma, the Nathan Chap, Piochaga, Tumra Posha, to Tawin Yupi, Michagin, Taukua, Shisakugun, Noemba Laremabe, Jamni Nengangu, Pancha Tare, Palindai, Pule, Pinele, Jungayabare, Mishimanau Sudu, Richinunga, Soviet Pionsuya Kosa, Mikai Kovachon, and the Twisong Rebi, Mortananga, take these Suni Voyale, Tauk.ကိုယ်ကကိုစက်တခုနဲ့မဟာဗျူဟာမျိုးလက်နဲ့ရှော့ချရေးသဘောတူညီချက်တွေအရေးကြီးတဲ့ခြေလှမ်းတစ်ခုဖြစ်နေလဲအတိအမှတ်ပြုခံရပါတယ်
။ Not long ago, some believed that the weight of history condemned our two great countries.
ဒီကြခန်းလာတဲ့ကျွန်တော်နိုင်ငံနဲ့ကျွန်တော်ပြည်သူတွေဟာသာဝရရံပတ်တွေအဖြစ်တမိုင်းချိန်သာစစ်နေခဲ့တယ်လို့မကြသေးခင်အချိန်ထိတချို့ကယုံကြည်ထားခဲ့ကြပါတယ်။အခုချိန်မှာတော့ခမားနဲ့ကျွန်တော်ရာဇဝင်ကိုစိန်ခေါ်ကြမယ်အချိန်ရောက်ပါပြီ။
ဒီဗီဒီယိုမှာလေးနှစ်ကြာသမရတန်တာဝန်ယူနေချိန်မှာပဲပနမခေါင်းဆောင်မူရီရာဇာမင်းရယ်နော်ရီယေကာကိုယာလူကဖက်ရှားတဲ့စစ်စင်ရေးကိုဆင်နွှဲခဲ့တယ်လို့အရှေ့လေပိုင်းဒေတာကရင်းနှံပေါ်ကျော်သွားတဲ့ကိုဝိနေငံကိုတင်ပြဖို့ကြိုးစားတဲ့အီရွတ်အာနာရှင်ဆာရန်ဟူစိန်ရဲ့တပ်တွေကိုလည်းမောင်းထုတ်ခဲ့တာပါ
And tonight America and the world have kept their word
ဒီညမှာအမေရိကန်နဲ့ကမ္ဘာကြီးကကြီးပေးထားတဲ့အတိုင်းဖြစ်လာခဲ့ပါပြီ
တကယ်တော့ကွယ်လွန်သမရဘုရားအင်ပီရိုမှာတာဝန်မယူခင်ကလေးကတိုင်းပြည်တာဝန်တွေကိုအစဉ်တစိုက်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။1942ခုနှစ်အသက်18နှစ်ပြည့်တဲ့အချိန်မှာပဲရေတပ်ထဲဝင်ခဲ့ပြီးနောက်တစ်နှစ်အကြာရေတပ်မှာအသက်အငယ်ဆုံးလေယာဉ်မှူးလည်းဖြစ်လာခဲ့တာပါ။တိုက်လေယာဉ်မှူးအဖြစ်ဒုတိယကမ္ဘာစစ်အတွင်းဖက်ဆစ်ဂျပန်၏ပေါ်အကြီးဆုံးအောင်မြင်မှုတစ်ခုဖြစ်ခဲ့တဲ့ဖိလစ်ပိုင်ပင်လယ်ပြင်ကလေယောင်းတပ်ပွဲမှာလည်းဆင်နွှဲခဲ့ပါတယ်။1945ခုနှစ်မှာဘာဘရာ PS နဲ့လက်ထပ်ခဲ့ပြီးစတင်မာလာထဲမှာပဲရေတပ်ကအနားယူခဲ့တာပါ1948ခုနှစ်မှာရေတပ်စုကဘွေးရခဲ့ပြီးနောက်မိသားစုနေထိုင်ရာတက္ကသပြည်နယ်ကရေနံလုပ်ငန်းမှာအလုပ်လုပ်ခဲ့ပါတယ်1962ခုနှစ်မှာ Health Care Republican Committee ဥက္ကဋ္ဌဖြစ်လာပြီးနှစ်နှစ်ကြာမှာထက်လက်တော်အမတ်ဖြစ်နေရှင်ပြိုင်ခဲ့ပေမဲ့အောင်မြင်မှုတော့မရခဲ့ပါဘူးသမ္မတ Richard Nixon လက်ထက်1981ခုနှစ်မှာတော့ကုလသမဂ္ဂဆိုင်ရာ American သံတမန်ကြီးဖြစ်နေလေတာဝန်ယူခဲ့ဘူးသလိုသမ္မတ Gerald Ford လက်ထက်1984ခုနှစ်မှာတော့တရုတ်နိုင်ငံမှာ American ဆက်ဆံရေးယုံအကြီးအကဲဖြစ်နေလေတာဝန်ယူခဲ့ပါတယ်1986ခုနှစ်မှာတော့ American ဘိုးထောက်လန်းရေး Agency CIA အကြီးအကဲဖြစ်လာခဲ့ပြီး1989ခုနှစ်မှာသမ္မတ Long ဖြစ်ဝင်ရောက်ရှင်ပြိုင်မှုကြီးညာခဲ့ပေမဲ့Republican Party ရဲ့ကိုယ်စားလှယ်ဖြစ်အရွေးမခံခဲ့ရတဲ့အတွက် 1980 ပြည့်မှာ Ronald Reagan နဲ့အတူဒုသမ္မတလောင်းဖြစ်ပူးတွဲရှင်ပြန်ရမှာအနိုင်ရခဲ့ပါတယ်။1989ခုနှစ်မှာ42ယောက်မြောက်သမ္မတဖြစ်လာခဲ့ပြီးနောက်တစ်ချိန်ပြန်လည်ရွေးကံမှုရှင်ပြန်ခဲ့ပေမဲ့လည်း Bill Clinton ကိုရှုံးနိမ့်ခဲ့ရတာပါ။ Virginia ပြည်နယ်သမ္မတရေးရာလေးလာရေးဌာနညွှန်ကြားရေးမှူး Barbara Perry ကတော့ကွယ်လွန်သူသမ္မတ Hong Bush ပေါ်ချစ်ခင်လေးစားမှုတွေဟာတိုက်တာလို့မရတဲ့အကြောင်းပြောပါတယ်။
You'll see a great outpouring of love and affection and respect, and people will look back at his presidency with great fondness and respect.
Chicken Lisa Muri, Jijie, Piatara, Tuya Valina. Tuya Letima, Jimare, Jina, Diane, Lisa Muri Gule, Duriga Pienbure, Triya Tavalime. Tuga, Duriaga Vasico, Jonge Bure, Nelson Temerane, the guest Sipian, Diegan, Tia Opsinele, Mayani Tamava.
2012ခုနှစ်မှာတော့သမ္မတဟောင်းဘုရှာအဲ့ဒီအချိန်တုန်းကသမ္မတဘရက်အိုဘားမားကချီးမြှင့်တဲ့အမေရိကန်မှာအရသားတွေကိုသမ္မတကပေးတဲ့အမြင့်ဆုံးဂုဏ်သုဆောင်ဆုကိုရရှိခဲ့ပါတယ်။သမ္မတဟောင်းကွယ်လွန်သွားတဲ့အတွက်သမ္မတဒေါ်နယ်ထရန့်နာမကသမ္မတဟောင်းကလင်တန်နဲ့အိုဘားမားတို့ကလည်းဝမ်းနည်းကြောင်းပြောကြားခဲ့ကြသလိုတိုင်းပြည်အတွက်မဆုတ်မနစ်တာဝန်ထမ်းဆောင်ခဲ့သူတူဖြစ်နေလဲချီးကျူးပြောဆိုခဲ့ကြပါတယ်ခင်ဗျာ။